တမ်တော်ကအနာသိနေလောက်ရက်ကိုစန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြလှုပ်ရှားမှုတွေမှာရခိုင်ပြည်နယ်တောင်ပိုင်းကကွာတန်တွဲစားတွဲမျိုးနွယ်တွေကဒေသခံတွေနဲ့ပူးပေါင်းပါဝင်လာကြတာပါတန်တွဲမျိုးနွယ်မှာဆိုရင်ဒီကနေ့မနက်9နာရီလောက်ကစတင်ပြီးအနာရှင်စနစ်ကိုအလိုမရှိចောင်းသားတွေဘဝမဖြစ်စီနေစတဲ့ပေါ်စတာတွေကင်ဆောင်ပြီးတော့ထောင်ကနေရှိတဲ့လူတွေဆန္ဒပြခဲ့ကြတယ်လို့လည်းလှုပ်ရှားမှုမှာကိုယ်တိုင်ပါဝင်ခဲ့တဲ့မတ်စုဤတီထွန်းကပြောပါတယ်
ဟုတ်ပါဘောနော်ဆန္ဒတော့ပြရတာဆက်အနာရှင်စနစ်ကိုအလိုမရှိလို့ပေါ့နော်ဆက်အနာရှင်စနစ်ကအရင်တုန်းကလည်းကောင်းခဲ့တာမရှိဘူးပေါ့ဟိုလူကြီးတွေပြောတော့လာဆိုရင်ပေါ့ပြီးတော့ဟိုဒီလိုမျိုးဆက်အနာရှင်ကဆက်ပြီးတော့အုပ်ချုပ်သွားမှာဆိုရင်ညီမတို့ရဲ့စီးပွားရေးတွေပညာရေးတွေအစားအလုံးကဟိုနောက်ကျသွားမယ်ပေါ့နော်ပြီးတော့တိုးတက်လက်မရှိတော့လို့ညီနေပေါ့အဲ့ဒီအတွက်ကြောင့်ဆက်အနာရှင်စနစ်ကိုအလိုမရှိလို့ကိုယ်တိုင်ဆန္ဒတော့ပြရတာပါ
ကွာမျိုးနေမှာလေဒေသခံ1000လောက်ကဆိုင်ကြီးတွေကားတွေနဲ့မြို့ရင်းမှာလှစ်လေပြီးဆေးအာဏာသိမ်းမှုကိုစန့်ကျင်တဲ့နေနဲ့ငင်းချမ်းချမ်းဆန္ဒပြခဲ့ကြကြောင်းမြို့ခံတဦးဖြစ်တဲ့ကိုစိုးမင်းအောင်ကပြောပါတယ
်သူကတော့ဟိုကပေါ့ဂျုံမထွက်နိုင်ဂျုံမတက်နိုင်ဂျုံထွက်ဆိုပြီးတော့ကျွန်တော်ပိုစတာတွေကိုင်းတဲ့လူတွေရှိကြပါတော့ဟိုသူကြောသားတွေကတော့ကျွန်တော်တို့တိုင်ပင်ထားတာတော့လည်းမရှိသေးတဲ့အခါကျတော့ပထမတော့ဟွန်းပြီးတော့ပဲဆန္ဒပါနောက်မှကျွတ်ကြောသားတွေကတော့ဟိုဆေးအာဏာရှင်အလိုမရှိဆိုတဲ့ဟာတွေတော့ပါလာပါတယ်ခင်ဗျဆန္ဒပြတာတော့ရှင်းပါတယ်ကျွန်တော်တို့ကတော့လို့ပေါ့ဒီနိုင်ငံမှာဒီလိုစစ်တပ်ကအာဏာသိမ်းတာကိုမကျေနပ်တဲ့လူတွေအများကြီးဒီလိုရက်ကိုကန့်ကွက်တဲ့ရှုံးရတဲ့အဲ့ဒီလိုကြောင့်ဆန္ဒပြတာပါခင်ဗျ
တမ်ဒိုနေရခိုင်လက်နက်ကန်အဖွဲ့တို့နှစ်နှစ်ကြာကြာစစ်ရေးတင်းမာခဲ့တဲ့ရခိုင်ပြည်နယ်မှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားမှုတွေပေါ်ပေါက်နေတယ်လို့တမ်ဒိုကိုထောက်ခံအားပေးတဲ့အနေနဲ့လည်းဆန္ဒပြသူတွေလည်းရှိပါတယ်။စနေနေ့တုန်းကလည်းစစ်တွေမျိုးမှာလောကနိုင်ငံဖျားနီလူ30ကျော်လောက်စုဝေးပြီးတမ်ဒိုကိုထောက်ခံတဲ့အနေနဲ့စီတန့်လှည့်လည်ခဲ့ကြတာပါ။တောင်ကုန်းမြို့နယ်မှာလည်းစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီရဲ့ဥက္ကဋ္ဌဖြစ်သူကိုထောက်ခံကြောင်းလူ1000လောက်စုပြီးဒီကနေ့စောပိုင်းမှာပဲဆန္ဒပြကြပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအနိုင်ရှိတွေရှိခဲ့တာကိုဖြေရှင်းဖို့ပြက်ကွက်ခွေးတယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်တပ်ကရသားစုရခေါင်းဆောင်တွေကိုဖမ်းဆီးဖိရှားလိုက်ပြီးအာဏာသိမ်းလိုက်တဲ့ပေါ်မှာတော့ပြည်တွင်းပြည်ပမှာစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေပေါ်ပေါက်နေသလိုနိုင်ငံတကာအတိုင်းအဝန်းကလည်းပြစ်တင်ရှုတ်ရှားမှုတွေထွက်ပေါ်နေတာဖြစ်ပါတယ်ခင်ဗျာ။